တိုင်းပြည်အာဏာရယူထားတဲ့လက်ရှိစေအုပ်ချုပ်ရေးကောင်စီကဖွဲ့ထားတဲ့စီမံခန့်ခွဲရေးကော်မတီကိုအိမ်ဆောင်အစိုးရအဖြစ်ပြင်ဆင်ဖွဲ့စည်းလိုက်ကြောင်းစစ်တပ်ကအာဏာသိမ်းလိုက်တာ6လပြည့်တဲ့ဒီကနေ့ဩဂုတ်လ1ရက်နေ့ရက်စွဲနဲ့စစ်ကောင်စီကကြေညာချက်ထုတ်ပြန်ပါတယ်။အခုအစ်စ်ဖွဲ့စည်းလိုက်တဲ့အိမ်ဆောင်အစိုးရမှာစီမံခန့်ခွဲရေးကော်မတီဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့အာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဝန်ကြီးချုပ်အဖြစ်တာဝန်ယူသွားမှာဖြစ်ပြီးစစ်ကောင်စီဒုဥက္ကဋ္ဌကဒုတိယဝန်ကြီးချုပ်အဖြစ်အသီးသီးတာဝန်ပြောင်းလဲယူသွားမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မူလရှိထားတဲ့စေအုပ်ချုပ်ရေးကောင်စီရဲ့တာဝန်ပိုင်းနဲ့ဖွဲ့စည်းပုံဆိုင်ရာအပြောင်းလဲရှိမရှိဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စစ်တပ်ကအာဏာသိမ်းတာ6လပြည့်အဖြစ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတန်းပြည်ကိုဒီကနေ့ပြောကြားတဲ့မိန့်ခွန်းမှာတော့ပါတီစုံအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုနှစ်နှစ်အထိအချိန်ယူရနိုင်တယ်လို့ပြောသွားပါတယ
်။ဒုတိယတရားမျှတတဲ့ပါတီစုဒီမိုကရေစီအထွေထွေရွေးကောက်ပွဲကျင်းပနိုင်မှုအခြေအနေတွေဖန်တီးပေးရပါမယ်။ကြိုတင်ပြင်ဆင်မှုတွေဆောင်ရွက်ကြရပါမယ်။ပါတီစုဒီမိုကရေစီအထွေထွေရွေးကောက်ပွဲကိုမဖြစ်မနေလို့မယ်ဆိုတာကတိပြုပါရယ်
။ရွေးကောက်ပွဲကျင်းပတာအပါအဝင်စစ်တပ်ကချမှတ်ထားတဲ့လုပ်ငန်းစဉ်5ရပ်ကိုအကောင့်ထဲပေါ်ဖို့အချိန်ကာလအဖြစ်နှစ်နှစ်လိုအပ်တဲ့အတွက်2023ခုနှစ်ဩဂုတ်လမတိုင်ခင်မှာဒီလုပ်ငန်းတွေကိုအကောင့်ထဲပေါ်သွားမယ်လို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့မိန့်ခွန်းမှာထည့်သွင်းပြောကြားခဲ့ပေမဲ့ရွေးကောက်ပွဲကိုတော့ဘယ်အချိန်မှကျင်းပမယ်ဆိုတာအတိအလင်းပြောဆိုခြင်းမရှိပါဘူး။မြမအရင်နဲ့ပတ်သက်လို့အာဆီယံအထူးကိုယ်စားလှယ်ကိုလည်းအာဆီယံမူပေါင်းအတွင်းကနေပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောခဲ့ပါတယ်။အာဆီယံကချမှတ်ခဲ့တဲ့သဘောတူညီချက်5ရပ်ထဲကလှုပ်တင်လှုပ်ထိုက်တာတွေကိုသူ့အနေနဲ့ဆောင်ရွက်ခဲ့တယ်လို့ပြောပေမဲ့ဘယ်အချက်တွေလဲဆိုတာကိုတော့တိတိကျကျပြောမထားပါဘူး။ဒီ၅ချက်ထဲမှာတော့မြမအရေးဆိုင်ရာအာဆီယံအထုကိုယ်စားလှယ်ထားရှိရေးအပါအဝင်မြမနိုင်ငံအတွင်းအကြမ်းဖက်ပစ်ခတ်မှုတွေရပ်ဆိုင်းထားဖို့ဆိုင်ရာအဖွဲ့အစည်းတွေကြားတွဲဆုံဆွေးနွေးပြီးငြင်းငြင်းချမ်းချမ်းနဲ့အဖြေထုတ်ဖို့လူသားချင်းစာနာတဲ့အကူအညီတွေခွင့်ပြုဖို့ဆိုတာတွေပါဝင်ပါတယ်။အမေရိကန်တရုတ်အပါအဝင်အာဆီယံနိုင်ငံတွေကလည်းအာဆီယံသဘောတူညီချက်၅ချက်ကိုလိုက်နာဆောင်ရွက်ဖို့တိုက်တွန်းအားပေးနေကြပါတယ်ခင်ဗျာ။